မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ရက်2019ခုနှစ်အောက်တိုဘာလ31ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါပါရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွှတ်တော်ရေးရာကော်မတီတွေကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတရားဝင်အတည်ပြုနိုင်မှုအလွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ကြမှာပါ။ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ထဲမှာခီးစဉ်ရထားတဲ့စင်းပေါ်ပောက်ကွဲမိလာမှုဖြစ်ရာကလူ80ကျော်ထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မုံနဲ့တင်ပြပေးသွားမှာပါ။
အခုညနေခင်းဆက်ပြီးနှာစင်ရမယ့်သတင်းလွှာလေးတွေမှာတော့ရခိုင်ပြည်နယ်မှာအငိမ့်စားစစ်မှုထမ်းဟောင်းတဦးအပါအဝင်အရတားတချို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့
အချိန်ဒီကဘူမလေးမကပါတတန်ကခုစရောလေးရရှိပါပြန်သိခဏရနေကပါအဖွဲ့စီတို့ကခိုင်စကားတို့ပို့ပါရဲ့အင်တာစုတွေကတော့ခုကလေးဝမနေပါရဲ
့အဖမ်းခံရသူရဲ့မိသားစုဝင်တဦးပြောပြချက်နဲ့တူနာစင်ရဖို့ရှိသလိုရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်စိတ်ပိုင်းဆိုင်ရာကုစားမှုအကြောင်းကိုလည်းထုတ်လွှင့်ပေးပါမယ်ဒီနောက်မှာတော့ဒီကနေ့ကြာရောက်တဲ့ Halloween တစ်စေးကြီးပွဲနေ့ကိုအမေရိကန်ကကလေးလူကြီးတွေဘယ်လိုပျော်ရွှင်ဖြတ်သန်းကြသလဲဆိုတာကိုလည်းနာစင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွှတ်တော်ရေးရာကော်မတီတွေကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတရားဝင်အတည်ပြုနိုင်မှုအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တရားဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်စရာမလိုဘူးဆိုပြီးပြောနေကြတဲ့အောက်လွှတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့လက်တလောစုံစမ်းနေတဲ့လုပ်ငန်းစဉ်ဟာပွင့်လင်းမြင်သာမှုမရှိသလိုညီညွတ်ညီမျှပါဝင်ခွင့်မရဘူးဆိုပြီးဆန့်ကျင်နေကြတဲ့ Republican တွေကသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာတိတိသာသာတွေ့ရမယ်အလားအလာရှိနေပါတယ်။သမ္မတ Trump ဆိုရကထောက်ထားတွေကိုဖုံးကွယ်ကောင်းဖုံးကွယ်ထားနိုင်တယ်လို့တတ်သိတွေကိုမထွက်ဆိုနိုင်အောင်တားဆီးရာလွတ်တော်ရဲ့စင်ကုံမှုတွေကိုလစ်လျူရှိတာတွေရှိနေတယ်လို့အောက်လွတ်တော်ရဲ့လုပ်ငန်းတွေကိုဆက်လက်ဟန်တားနေတဲ့အချိန်မှာတန်တရားမြင်နေခင်းရှင်းအောင်အခုလိုမဲခွဲဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းလဲအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကဒီမိုကရက်ကိုယ်စားလှယ်ကိုပေးပို့တဲ့စာထဲမှာပြောဆိုထားတာပါ။တယ်လို့တော့လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အလွတ်တော်မှာမဲခွဲမဲ့ဆုံးဖြတ်ချက်ဟာသမ္မတအဖို့စုံစမ်းရေးလုပ်ငန်းစဉ်အတွက်ဥပဒေနဲ့အညီမျှတမှုကိုစောင့်ကြည့်ပေးနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေသမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြန်ပြဲဖြစ်လာနိုင်သူတယောက်ရဲ့မကောင်းတဲ့နေရဖို့ယူကရိန်းနိုင်ငံကိုအကူအညီတောင်းခဲ့တဲ့သမ္မတ Trump ပေါ်အရေးယူသင့်မသင့်လက်တလုံးမှာတော့အလွတ်တော်ကထောက်လှမ်းရေးနိုင်ငံခြားရေးနဲ့စီကံထင်ထင်ရေးကော်မတီ၃ခုကစုံစမ်းနေပြီးတန်တမန်တွေအစိုးရအရာရှိတွေကိုတကပိတ်ကြားနာမေးမြန်းနေတာပါဒီကနေ့မဲခွဲကိုဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်အရကြားနာစစ်ဆေးမှုတွေကိုအများပြည်သူရှေ့မှောက်လွှတ်ဆောင်မှာဖြစ်ပြီးဒီနောက်မှာတော့ထောက်လိုင်းရေးကော်မတီကအစီရင်ခံစာနဲ့အကြံပြုချက်တွေကိုတရားရေးကော်မတီထံတင်ပြပြီးအောက်လွှတ်တော်တစ်ခုလုံးကသမ္မတအဖို့အရေးယူသင့်မသင့်ဆုံးဖြတ်ချက်ရမှာဖြစ်ပါတယ်
အဲဆစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘာဂဒက်ဒီကိုအမေရိကန်အထူးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းခဲ့စဉ်မှာရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်။အယ်ဘာဂဒဒီသေဆုံးခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီး၃ရက်အကြာပုတ်ထူးနေတုန်းကအဝေးထိန်ဒရုန်းယာဉ်သုံးပြီးတော့အပေါ်စီးကနေညပယ်ရိုက်ထားတဲ့အဖြူအမဲဗီဒီယိုပုံ၅ခုကိုထုတ်ပြန်ခဲ့တာပါ။ဗီဒီယိုထဲမှာအယ်ဘာဂဒဒီပုန်းခိုနေတဲ့ပရဝနာအမေရိကန်အထူးတပ်တွေရဟတ်ယာဉ်နဲ့ချဉ်ကပ်သွားစဉ်ပြန်လည်ပစ်ခတ်တဲ့အရေးမဲတွေလိုမြင်ရတဲ့ဆက်သွေးကြွတွေကိုရဟတ်ယာဉ်တွေဘောကနေပစ်ခတ်ဖောက်ခွဲနှိမ်နှင်းခဲ့တာမြင်ရပါတယ်။အမေရိကန်ရဟတ်ယာဉ်တွေဘောကနေအဲ့ဒီနေရာကိုအတိအကျပိတ်မှတ်ထားပြီးဖောက်ခွဲဖျက်ဆီးခဲ့တဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။သူတို့ဖျက်ဆီးလိုက်တဲ့နေရာကအခုဆိုရင်ကျင်းတွေ၊ခြိုင်းတွေနဲ့ကားပတ်ကင်နေရာကြီးလိုဖြစ်သွားပြီလို့အရှေ့လေပိုင်းဒေသဆိုင်ရာ Central Command ကိုယ်ကိုင်ဌာနရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး Kenneth McKenzie ကပြောကြားခဲ့ပါတယ်။ဒီစစ်စစ်ရေးကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးကအသေးစိတ်အစီအစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါရယ်ထုတ်ပြန်တဲ့ဗီဒီယိုတွေဓာတ်ပုံတွေထဲမှာအယ်ဘာဂဒဒီနောက်ဆုံးဘလို့တည်ဆုံးခဲ့တယ်ဆိုတာကိုတော့ပြမထားပါဘူးစစ်သွေးကြွခေါင်းဆောင်ကအော်ဟစ်ငိုယိုထွက်ပြေးခဲ့တယ်လို့သမ္မတထရမ့်ကပြောထားပေမဲ့ဗိုလ်ချုပ်ကြီးမက်ကန်စီကတော့သူတို့အနေနဲ့ပြောနိုင်တာကအယ်ဘာဂဒဒီဟာကလေးငယ်လေးနှစ်ယောက်နဲ့အတူမြေအောက်တွင်းတစ်ခုထဲကိုဝင်သွားပြီးအသေးကဖောက်ခွဲခဲ့ကြောင်းနဲ့သူမသေးခင်မှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေအပေါ်ပြန်လည်ပြစ်ခတ်ကောင်းပြစ်ခတ်နိုင်ခဲ့ကြောင်းသာပြောပြီးတော့ဂျန်နာရီသူ့အနေနဲ့အတိမပြုတ်နိုင်ဘူးလို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အခုလိုမျိုးဆီးရီးယားမြောက်ပိုင်းကအယ်ဘာဂဒဒီပုန်းခိုနေတဲ့နေရာအပေါ်ဝင်ရောက်စီးနင်းနိုင်အောင်လို့လားနဲ့ချီအချိန်ယူပြင်ဆင်ခဲ့ရပြီးတော့အကြီးအကျယ်ထောက်လှမ်းချက်တွေသတင်းပေးသူတွေစီကရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေနဲ့အတူအခွင့်အရေးပေးလာတဲ့အတွက်စီးနင်းနိုင်ခဲ့တာဖြစ်တယ်လို့လည်းသတင်း င်းစာရှင်းပွဲမှာဗိုလ်ချုပ်ကြီးမက်ကန်စီကပြောကြားသွားပါတယ်သမရကိုအပြည့်အစုံရှင်းပြခဲ့ပြီးတဲ့နောက်စစ်စင်ရေးကိုဝါရှင်တန်စံတော်ချိန်စနေနေ့မနေ့9နာရီမှာလုပ်ဖို့အထူးတပ်ဖွဲ့ဝင်တွေကိုတူညွန်ကြားခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင်
။ပထင်းတဲ့မစ္စိုင်းမျိုးစားဖြစ်နိုင်တဲ့ဒုံးနှစင်းကိုမြောက်ကိုရီးယားကရှေ့ဘက်ကမ်းလွန်ပင်လယ်ပြင်နဲ့ပစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနှစ်ထဲမှာစမ်းသပ်ပစ်လွတ်တာ12ချိန်ရှိသွားပါပြီ။ကြံကြနေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းမှုမြောက်ကိုရီးယားကဖိအားပေးတင်ချိန်မှာပဲစမ်းသပ်မှုတွေကိုစက်တိုက်လုပ်လာခဲ့တာပါနောက်ဆုံးသတ်မှတ်ရက်ကိုအမေရိကန်ကအလေးနဲ့မထားပဲလေးလွေရှုမယ်ဆိုရင်အကြီးအကျယ်မှားလိမ့်မယ်လို့လည်းမြောက်ကိုရီးယားကသတိပေးထားပါတယ်ဒီနေ့စမ်းသပ်မှုတွေကိုတော့ပျုံကန်းပြည်နယ်တောင်ပိုင်းဆွန်ချီယုံကပြုတ်လွတ်ခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ90 380ကီလိုမီတာအကွာထိရောက်ရှိခဲ့တဲ့အကြောင်းလည်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်မြောက်ကိုရီးယားရဲ့လုပ်ရကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါရေးအတွက်အထောက်အကူမဖြစ်တဲ့အတွက်ချက်ချင်းရပ်ဖို့လဲတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်ရုံးကတိုက်တွန်းနေတာပါဒါတို့ဖြစ်တုံးတွေစံတတ်မှုပေါ်အလေးနဲ့စိုးရိမ်နေအကြောင်းလဲတောင်ကိုရီးယားအမျိုးသားလူညွန့်ရေးကောင်စီကပြောဆိုခဲ့ပါတယ်ဂျပန်ဆိုတာတောင်ရှိသူတွေကတော့ပက်ထိန်တဲ့မစ္စိုင်းအမျိုးသားဖြစ်နေတဲ့ဒုံးတွေဟာဂျပန်ကမ်းလွန်ကီလိုမီတာ380အတွင်းမှာရှိတဲ့အထူးစီးပွားရေးဆောင်အပြင်ဘက်ကိုကျရောက်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကတနစ်ခွဲလောက်ကြောင်ရဆိုင်ထားခဲ့ရကမီလာဆန်းကဆက်လို့အခုဆိုရင်12ချိန်အထိရှိသွားပြီဖြစ်တဲ့စံသက်ပြစ်လို့မှုတွေဟာဆွေးနွေးမှုတွေမှာအသာစီးရဖို့ကြိုးပမ်းမှုဖြစ်နေလဲတုံ့တက်ကြပါတယ်ဒီလဆန်းကဆွေဒင်နိုင်ငံစတော့ဟ ோம் မြို့မှာအမေရိကန်နဲ့မြောက်ကိုရီးယားအလုပ်ဖွဲ့စဉ်တွေ့ဆုံရမှာတော့အမေရိကန်ဘက်ကကမ်းလှမ်းချက်အသေးစမ်းတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကဆွေးနွေးဘက်ကနေထွက်ခွာသွားခဲ့တာပါမြောက်ကိုရီးယားကအမေရိကန်ဘက်ကပိတ်ဆို့တန်ခတ်မှုတွေနဲ့ဖိအားပေးနေတာတွေကိုလျှော့ဖို့လိုလားနေတာလည်းဖြစ်ပါတယ်
တရုတ်ကွန်မြူနစ်ပါတီဟာအမေရိကန်ပြည်ထောင်စုအပေါ်အမှန်တကယ်ရန်လိုနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်တရုတ်အစိုးရဟာအာဏာရှင်စနစ်ကိုပြည်ပမှာပါကျင့်သုံးဖို့ကြိုးစားနေတယ်အမေရိကန်ကုမ္ပဏီတွေအပေါ်ဖိအားပေးနေတယ်သူတို့ပိုင်တယ်လို့ပြောနေတဲ့ရေပြင်နယ်နိမိတ်နေရာတွေရအောင်အတင်းလုပ်နေတယ်လို့ဝန်ကြီးပွန်ပေယိုကပြင်းပြင်းထန်ထန်ပြောကြားခဲ့ပါတယ်နယူးယောက်မြို့က Hudson Institute မှာဗိုလ်ထုံးတွေကလုပ်တဲ့အခမ်းအနားအတွင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကခုလိုပြောကြားသွားတာဖြစ်ပါတယ်စီးပွားရေးစစ်ရေးအတွေ့အခေါ်နဲ့နိုင်ငံတကာဆက်ဆံရေးအပါအဝင်အမေရိကန်နဲ့တရုတ်ကြားအဓိကကြတဲ့နေရာတွေမှာပြိုင်ဘက်ဖြစ်လာတဲ့ကိစ္စတွေကိုနိုင်ငံသားရေးဝန်ကြီးပွန်ပေယိုကမင်ကွန်းနဲ့မှပြောကြားသွားပါတယ်။လူမှုအတိုင်းဝိုင်းထဲမှာသာမကတရားဥပဒေစိုးမိုးရေးနဲ့နိုင်ငံတကာစီးပွားရေးတွေမှာတရုတ်ကဩဇာညောင်းအောင်အာဏာရှင်ဆန်တဲ့နီးနဲ့ချဉ်းကပ်နေတယ်လို့ဒုတိယသမ္မတမိုက်ပန့်စ်ကပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးရပိုင်အကြမှာပဲနိုင်ငံသားရေးဝန်ကြီးကလည်းထပ်ပြီးခုလိုပြောကြားတာဖြစ်ပါတယ်။တရုတ်အစိုးရကတော့သူတို့ရဲ့မူဝါဒတွေထိခိုက်အောင်လို့အမေရိကန်ကမဟုတ်မမှန်ဆွဆွဲပြောနေတယ်လို့ပြောကြားတုံ့ပြန်ခဲ့ပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အန်တန်မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနကံပုံကံမှုတွေကြုံရတဲ့အိန္ဒိယဘက်ဂျမူးကရှိမြေပြင်နယ်ကိုဒီကနေ့ပဲအစိုးရကပြည်နယ်အဆင့်ကနေပြသိမ်းပြီးဒေသနှစ်ခုဖြစ်ခွဲခြားသတ်မှတ်လိုက်ပါတယ်။ဟိမဝန္တတောင်တန်းဒေသဖြစ်တဲ့ဂျမူးကရှိမြေပြင်နယ်ကိုဗဟုအစိုးရကတရားအုပ်ချုပ်မဲ့ဒေသနှစ်ခုဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကတည်ဝင်သတ်မှတ်လိုက်တာပါ။မတူညီအခြေအနေတွေကြုံရတဲ့မွတ်စလင်အများစုရှိရာကရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုရှိရာဂျမူးဒေသတို့ကိုဂျမူးကရှမီးယားဒေသဖြစ်သတ်မှတ်လိုက်ပြီးဗုဒ္ဓဘာသာဝင်တွေရဲ့တောင်ပေါ်ဒေသလက်တာအပါအဝင်နောက်ထပ်ဒေသတစ်ခုကိုလည်းတရားသတ်မှတ်လိုက်ပါတယ်။ဒီစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်ကနေအိန္ဒိယဆူရကပယ်ဖြတ်လိုက်ပြီးလာပိုင်းကျမှာပဲဗဟုဆူရလက်အောက်ခံဒေသတွေဖြစ်နေသတ်မှတ်လိုက်တာပါ။ဝန်ကြီးချုပ်မိုဒီကတော့အထူးအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုဖြစ်ခွင့်ရပေးခဲ့တဲ့အတွက်ဒေသတွင်းဖွံ့ဖြိုးမှုတွေနောက်ကျကြံခဲ့တယ်လို့အကြံဖက်ဝါဒအားကောင်းလာပြီးအိန္ဒိယနဲ့မသိမမျက်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံကတချို့လူတွေကိုသူထုလှုပ်ဆော်ဖို့လက်နက်တစ်ခုလိုအသုံးချခဲ့တာတွေရှိရဲဆိုပြီးသူ့ဆိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုထားပါတယ်ကရှမီးယားဒေသမှာခေါ်ထွက်ဖို့ကြိုးပမ်းနေတဲ့လက်နက်ကန်တွေကိုပါကစ္စတန်နိုင်ငံကအားပေးကူညီနေတယ်လို့လက်ကျင့်သင်တန်းပေးတာတွေလည်းရှိနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုငြင်းဆန်ထားတာပါအိန္ဒိယဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့ကရှမီးယားဒေသအနေနဲ့တတိယဖြစ်နေတဲ့အခြေအနေကိုကြော်လွှားပြီးကြံဒေသတွေနဲ့ပေါင်းစည်းနိုင်မဲ့အစီအစဉ်ဖြစ်နေအားပေးကြပါတယ်။ဝေဖန်သူတွေကတော့ဆုံးဖြတ်ချက်ကြောင့်အိန္ဒိယအစိုးရပေါ်စန့်ကျင်မှုတွေပုံမှုကြီးထွားလာပြီးပုံကံမှုတွေဟာနိုင်ငံအနှံ့ပြန့်နှံ့လာမှာကိုစိုးရိမ်ရတယ်ဆိုပြီးတော့လည်းသတိပေးနေကြပါတယ်။
ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်ကရဟင်ယာခန်းမြို့နားမှာခီးသည်တွေမြည့်ထားတဲ့ဆင်းပေါ်ပောက်ကွဲမှုဖြစ်ခဲ့ပြီး84ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကရာချီမြို့ကနေရဝါလ်ပင်ဒီမြို့ကိုမြည့်ထားသွားနေစဉ်ပောက်ကွဲမှုဖြစ်ခဲ့တာပါ။40ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ရထားတွေကနေမိဂုံးလုံးကြီးတွေထွက်နေတဲ့ပုံတွေလူတွေအော်ဟစ်တဲ့တွေကိုပါကစ္စတန်ကလာတဲ့ဗီဒီယိုပုံတွေမှာတွေ့ရပါတယ်။မီးလောင်နေတဲ့ရထားတွဲတွေကနေလွတ်အောင်ရထားသွားနေကြားကပဲခုံချကြတဲ့အတွက်အများအပြားသေဆုံးတာလို့တာဝန်ရှိသူတွေကပြောပါတယ်ခီးတဲ့တွေ gas မီးဖိုနှစ်ခုသုံးပြီးတော့မနက်စာချက်ဆရာက gas မီးဖိုတွေပောက်ကွဲမီးလောင်ခဲ့တာလို့မီးရထားဝန်ကြီး Sheikh Rashid Ahmed ကပြောပါတယ်မီးရထားတွဲတွေပေါ်မှာ gas မီးဖိုတွေသုံးတာတားမြစ်ထားပေမဲ့ခီးတဲ့တွေကြံ့ညံ့နေတဲ့ရထားတွဲတွေပေါ်မှာလိုက်လံစစ်ဆေးတာမရှိသလောက်ပါသေဆုံးထဏ်ရာရသူအများစုဟာ WEဟီဂျာမတ်ဘာသာရေးအဖွဲ့စီစဉ်တဲ့အခမ်းအနားတစ်ခုကိုတွားကြတဲ့မွတ်စလင်သာသနာပြုတွေဖြစ်ပါတယ်။မတော်တဆဖြစ်ရတဲ့ပတ်သက်လို့အင်မတန်စိတ်မကောင်းဖြစ်ရတယ်လို့ဝန်ကြီးချုပ်အင်မရခမ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားပြီးထိခိုက်ဒဏ်ရာရသူတွေ၊ကြာရစ်သူမိသားစုတွေအတွက်ဆုတောင်းခဲ့ပါတယ်။ပောက်ကွဲမှုကိုချက်ချင်းစုံစမ်းဖို့လည်းညွှန်ကြားခဲ့ပါတယ်။ပါကစ္စတန်မှာမိရထားမတော်တဆမှုတွေမကြာခဏဖြစ်လေရှိပါတယ်။အခက်တိလိုက်စားမှုတွေ၊စီမံခန့်ခွဲမှုညံ့ဖျင်းတာတွေ၊မိရထားလုပ်ငန်းတိုးတက်အောင်ရင်းနှီးမြှုပ်နှံမှုမရှိတာမျိုးတွေကြောင့်မိရထားဝန်ဆောင်မှုတွေကျဆင်းနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီ။ဇူလိုင်လတုန်းကလည်းပန်ချက်ပြည်နယ်ထဲမှာပဲခီးသည်တွေရထားနဲ့ကုန်ရထားတိုက်မိလို့23ယောက်ထက်မနည်းသေဆုံးခဲ့ပါတယ်
။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းပေါ်ကရှူရီရဲတိုင်မှာဒီနေ့အစောပိုင်းကမိလောင်မှုဖြစ်ပွားရာကကုလသမဂ္ဂပညာရေးသိပ္ပံနဲ့ဤချင်းမှုဆိုင်ရာ UNESCO ရဲ့ကမ္ဘာအမွေအစည်းအဝေးအဆောက်အဦပျက်စီးလူနေပါဖြစ်ခဲ့ပါတယ်။ Okinawa ခရိုင်ရဲ့မြို့တော်ဖြစ်တဲ့ Naha မြို့ကရဲရဲပင်မအဆောက်အဦမှာမိလာမှုစဖြစ်ခဲ့တာပါ။မိလာမှုကြောင့်ပင်မအဆောက်အဦတစ်ခုဖြစ်တဲ့စေတန်းကျောင်းဆောင်နဲ့မြောက်ပိုင်းကျောင်းဆောင် Hokkudan တို့ပျက်စီးသွားတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။ Nandan တောင်ပိုင်းကျောင်းဆောင်ကလည်းအကြီးအကျယ်ပျက်စီးသွားခဲ့တာပါ။မိလာမှုအတွင်းထိခိုက်ဒဏ်ရာရတဲ့တရင်မကြားသလိုမိလာမှုဖြစ်ပွားတဲ့အကြောင်းရင်းကိုလည်းနှစ်တလုံးမသိရသေးပါဘူး။မိလာမှုဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတိုင်းမှာတနင်္လာနေ့ကစတင်ကျင်းပနေတဲ့သတင်းတပတ်ချက်ဖွဲ့တော်ခန်းနာတွေကိုလည်းဖျက်လိုက်ရပါတယ်။15ရာစုကနေ19ရာစုခေတ်ထိလူကျူမင်းဆက်တွေစိုးစံခဲ့တဲ့ရဲတိုက်ကြီးနဲ့အတူအိုကီနာဝါကျွန်းပေါ်ကရှီအောင်နယ်မြေကိုတော့ UNESCO ကကမ္ဘာအမွေအစည်းအဝေးအစီအဝင်ဖြစ်နေ2000ပြည့်နှစ်မှာအတိအမှတ်ပြုထားတာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းမှာဒီကနေ့အင်အားပြည့်ငရင်လှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ကျွန်းပေါ်ကကီဆန်ဒေးမြို့တောင်ဘက်1ကီလိုမီတာလောက်မှာလှုပ်ခတ်တဲ့ငရင်ပြင်းအား 6.5 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါရယ်အဲ့ဒီဒေတာမှာတတိယအကြိမ်ငရင်လှုပ်တာလည်းဖြစ်ပါရယ်ဒဗာအိုမြို့မှာပြိုကျသွားတဲ့9ထပ်တိုက်ကနေ6ရောက်ထက်မနည်းကိုကယ်ဆယ်နိုင်ခဲ့ပါရယ်ဒဗာအိုမြို့သားဖြစ်တဲ့သမရရော်ဒရီဂိုဒူတာတေးဟာငရင်လှုပ်ချိန်အဲ့ဒီမှာရှိနေပေမဲ့အန်ဒီယဘေးကလွတ်ခဲ့တယ်လို့ပြောခွင့်ရသူကပြောပါရယ်အင်္ဂါနေ့တုန်းကအဲ့ဒီဒေသမှာ 6.6 ပြင်းအားနဲ့ငရင်လှုပ်ခဲ့လို့၈ရောက်ထက်မနည်းသေဆုံးခဲ့တယ်လို့အောက်တိုဘာ16ရက်နေ့တုန်းကလည်း 6.4 ပြင်းအားနဲ့ငရင်လှုပ်ခတ်ခဲ့တဲ့အတွက်9ရောက်ထက်မနည်းသေဆုံးခဲ့ပါသေးတယ်။ဒီငရင်နှစ်ခုတုန်းကလည်းရာနဲ့ချီထိခိုက်ဒဏ်ရာရပြီးအဆောက်အဦအမြောက်အများပြိုကျပျက်စီးခဲ့ပါတယ်။မြေငရင်လှုပ်ခတ်မှုတွေမိတောင်ပောက်ကွဲမှုတွေမကြာခဏဖြစ်ပွားတဲ့ Pacific သမုဒ္ဒရာတွေက Ring of Fire ဒေသတွေမှာဖိလစ်ပိုင်နိုင်ငံတည်ရှိနေတဲ့အတွက်ငရင်တန်ကုန်ခဏခဏခံနေရတာဖြစ်ပါတယ်။
ကြာသာရင်းနဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါရှင်။အခုရေဒီယိုဓာတ်ရိုက်အတန်းလွင်အစီအစဉ်တွေကို VOA Internet ဆက်မျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုသတင်းလွှာတွေကိုနှာစင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်မှာစစ်မှုရဟောင်းတဦးနဲ့အရတတဦးတို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကဖမ်းဆီးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။အငိမ့်စားစစ်မှုရဟောင်းကိုမဖမ်းဆီးသင့်တယ်လို့မိမိအဖွဲ့ကိုစန့်ကျင်သူတွေကိုဖမ်းဆီးတာဟာလည်းအာဏာတည်ဆောက်နေတာသာဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။တပ်မတော်ရဲ့ဆွဆွဲချက်အပေါ်မှာ AA တာဝန်ရှိသူတွေကငြင်းဆန်ထားတဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဒီကနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမရှိပေမဲ့လည်းအဲ့ဒီစစ်ရေးပဋိပက္ခတွေရဲ့နောက်ဆက်သွဲအကျိုးဆက်တွေကိုဒေသခံပြည်သူတွေဆက်လက်ရင်ဆိုင်နေရဆဲပါမြောက်ဦးမြို့နယ်တရက်အုပ်ကျေးရွာနေစစ်မှုထမ်းဟောင်းသူဖြစ်သူဥပိုနီကိုအရဝတ်အေအေဖွဲ့ဝင်9ဦးကနေအောက်တိုဘာလ26ရက်နေ့ညမှာဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကရက်စွဲနဲ့ထုတ်ပြန်ထားပါတယ် အနာယူထားတဲ့စစ်မှုထမ်းဟောင်းတွေဖမ်းဆီးတာဟာမဖြစ်သင့်ဘူးလို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့စစ်မှုထမ်းဟောင်းတွေဆိုတာဗျာတမတော်မှာအကြောင်းမူတာဝန်ထမ်းဆောင်ပြီးတော့အရက်တော့မှာပြုမိသားစုနဲ့အေးဆေးနေနေတာပဲအဲ့ဟိုဇော်ရဲရထဲမှာလိုက်ပြီးတော့ဖမ်းသွားတယ်ဆိုတာကတော့ဖြစ်နေတော့ဘူးဗျာ
အခုချိန်တည်းဥပုန်ကြီးရဲ့သတင်းစာနာမကြားရသေးဘူးလို့မြောက်ဦးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးမောင်သာစိန်ကပြောပါတယ
်။ဖမ်းဆီးတာတော့ကျွန်တော်လည်းသိတယ်။နောက်ဆက်တွဲအချိန်ကတော့မသိရသေး
ဘူး။ဥပုန်ကြီးဟာတကြကြီးစစ်နဲ့အငိမ့်ဆန်းယူခတ်သူတယောက်လို့လဲတမတော်သတင်းမှာဖော်ပြထားပါတယ်။အလားတူအောက်တိုဘာလ28ရက်နေ့ကမင်းပြားမြို့နယ်အိုးပုံတောင်ကျေးရွာနေဦးထွန်းမင်းသိန်းဟာလည်းပြန်ချောင်းကြေးရွာသွားကားလမ်းပေါ်မှာအေအဖွဲ့ကနေဖမ်းဆီးသွားတယ်လို့တမတော်သတင်းမှာဖော်ပြထားပါတယ်။အနောက်ပိုင်းဆိုင်စစ်ဌာနချုပ်တမတော်ပြောခွေရပူမူကြီးဝင်းစော်ဦးကတော့ဒီလိုရသားတွေဖမ်းဆီးတဲ့ပုံမှာခုလိုပြောပါရယ်
။ဘာမဟုတ်တဲ့တော့အရသားတွေဆိုလို့ရှိရင်ခေါင်းစဉ်မြူးတက်တဲ့တမတော်သတင်းပေးတမတော်ရဲ့အမာခံဓာတ်ရက်လောက်ကိုစန့်ကျင်တယ်ဓာတ်ရက်ရပိတာလမ်းမျိုးစန့်ကျင်တယ်အဲ့စန့်ကျင်တဲ့ကောင်တွေမှလည်းဒီလိုဒီလိုနဲ့သိရမယ်ဆိုရဒီလိုအာဃာတတွေနဲ့အကျောက်တရားဖြစ်အောင်အာဏာတည်ဆောက်တာတော့က
ချင်းမြင့်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်အစအောက်တဲမောဝကျေးရွာအုပ်စုပြီဝုံကျေးရွာမှာလည်းအော်တိုဘာလ28ရက်နေ့မှာပညာရေးထွေထွေဝန်ထမ်းတို့ဖမ်းဆီးခြင်းခံထားရပါတယ်။ဖမ်းဆီးခံရသူပညာရေးထွေထွေဝန်ထမ်းဦးတောင်ပိုင်းရဲ့မိသားစုဝင်တို့ကအခုချိန်ထိသတင်းစာနာမကြားရသေးဘူးလို့ပြောပါတယ
်။အချိန်ကဘူမလည်းမကြပါတတကခုစရတော့၄ရက်ရှိပါပြီ။ဆေးခဏရနေကပါဘာဖီလုံးစင်တာကလည်းဆိုတာလည်းမတရားပါအဖွဲစီတို့ကခိုင်စကားတို့ပို့ပါရင်အင်ကျစုတွေကတော့အခုပလဲဝမနေပါရင်သူ့ငင်လို့ပါ
ချင်းမြင့်နယ်ပလဲဝမြို့နယ်ထဲမှာဒေသခံရွာသားတွေပျောက်ဆုံးနေတာ15ရောက်ရှိနေပြီလို့ချင်းလူခွေရေးဖွဲ့ CHRO ကနေထုတ်ပြန်ထားပါတယ်တမရော်ဘက်ကရောဒေသခံတွေကပါအေအဖွဲ့ကဖမ်းဆီးမှုတွေရှိခဲ့ကြောင်းပြောပေမဲ့အေအပြန်ကြားရေးတာဝန်ခံခိုင်တုခကတော့သူတို့ဘက်ဖမ်းဆီးမှုတွေမလုပ်ကြောင်းညင်းဆိုပါတယ်
အကျွန်တော်ဘက်ကတော့အဲ့လိုမျိုးဟိုဖမ်းဆီးတာလုံးဝမရှိဘူးဗျ။သူတို့ပြောတဲ့ဟိုစစ်မှုထမ်းဟောင်းကိုဖမ်းဆီးတာရောနောက်ဒီအဲ့ဒီမင်းပြဘက်ကကိစ္စရောအဲ့လိုမျိုးဖမ်းဆီးတာမရှိဘူးဗျ။နော်။အဲ့လိုအရာဝတ်တဲ့ပါတီနဲ့တွားပြီးတော့အဲ့လိုဟိုလင်းပြီးတူပြီးဖမ်းတာမျိုးလဲကျွန်တော်တို့ဘက်ကဘယ်တော့မှမလုပ်ဘူး
။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့စစ်ရေးပြည်ပခန့်တွေမှာအရသားတွေပေါ်သူ့ဖက်ကိုယ့်ဖက်တန်လျာနဲ့ဖမ်းဆီးမှုအရေးယူတပ်ပြတ်မှုတွေကလည်းပုံမှုဖြစ်ပေါ်နေပါတယ်။လက်ရှိရခိုင်မြောက်ပိုင်းဒေသမှာစစ်ရေးပြည်ပခန့်ဖြစ်စဉ်တွင်အရသားတိုက်စုံမှု90ခန့်တန်ရာရရှိသူ120ကျော်နဲ့ဖမ်းဆီးခံရသူ200နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းရင်ပြောပြခဲ့တဲ့ရခိုင်ပြည်နယ်တဲကဖမ်းဆီးတဲ့ရင်ကနေဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကလေးတွေရဲ့စိတ်ကြမ်းမာရေးဆိုင်ရာတဲ့ရင်လွှာတစ်ပုဒ်ကိုလည်းအလှည့်ပေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တော်များများဟာပြင်းထန်တဲ့စိတ်ပိုင်းဆိုင်ရာကြမ်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ Save the Children အဖွဲ့ကပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့တဲ့ Dave Grunivan သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်တွေဟာအခြေခံစာရေးစာဖတ်နဲ့အပေါင်းအသင်းအမြောက်စားတွေကိုစိတ်ဝင်စားနဲ့သင်ကြားနေကြပါတယ်။ဒါမဲ့လေအဲ့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့အသက်18နှစ်ယောက်ကလေးငယ်9ယောက်ထဲကတယောက်ဟာပြင်းထန်တဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဘန်နုဘတ်နဂါဟာ Save the Children အဖွဲ့ကဖြစ်ပါတယ
်။ It's clear to us that there are a huge number of children in the camps that require
ဒုက္ခသည်စခန်းတွေမှာရှိတဲ့ကလေးတွေငယ်တော်များများဟာစိတ်ပိုင်းဆိုင်ရာအကူအညီပေးမှုတွေလိုအပ်နေတယ်ဆိုတာရှင်းပါတယ်။တချို့တွေကိုကျွန်တော်တို့ကပရဟိတအနေနဲ့အကူအညီပေးနေပေမဲ့ဒါကမလုံလောက်ပါဘူး
။လွန်ခဲ့တဲ့နှစ်ကအာဆာရိုညာလက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေကိုတိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကနေမြေရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေဟာလူစုလိုက်ပြုံလိုက်တပ်ဖြတ်တာမရင်းကျင်တာနဲ့ရွာတွေကိုမိရှို့တာတွေကိုကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေဘက်ကတော့ပြောပါတယ်ဒါပေမဲ့လည်းမြန်မာဘက်ကတော့ဆွဆွဲချက်တွေအတော်များများကိုလက်မခံဘဲပယ်ချထားပါတယ်ကလေးငယ်တွေအခုလိုစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်ရတာဟာသူတို့ကြုံတွေ့ခဲ့ရတဲ့အကြမ်းဖက်မှုတွေအပြင်တခြားအကြောင်းအရာတွေလည်းရှိနိုင်တယ်လို့အကူအညီပေးအဖွဲ့တွေကပြောပါတယ
် So they could be things like victims of child marriage victims of sexual abuse or violence
အရွယ်မရောက်သေးဘဲလက်ထပ်ထိများတာလိမ္မာဆိုင်ရာအရာစော်ကားနှောက်ယှက်ခံရတာအကြမ်းဖက်ခံရတာသူတို့နေထိုင်တဲ့အိမ်တွေမှာပဲစော်ကားခံရတာမျိုးတွေပါဒါအပြင်ကလေးတွေဟာသူတို့ရဲ့အိမ်ဒါမှမဟုတ်သူတို့ကိုယ်တိုင်သူတို့မူရစီဆွဲတာမျိုးတွေလည်းရှိနိုင်ပါတယ
်ဒုက္ခသည်တွေဟာစခန်းတွေအပြင်ဘက်မှာအလုပ်လုပ်ခွင့်မရကြဘဲစခန်းအတွင်းမှာလုပ်ရတဲ့အလုပ်တွေဟာလည်းအကန့်အသတ်နဲ့သာဖြစ်ပါတယ် ဒုက္ခသည်တွေရဲ့ပညာသင်ကြားရေးနဲ့အတ္တမွေးဝမ်းကြောင်းပညာသင်ခွင့်မရှိတာကြောင့်လူငယ်ဒုက္ခသည်တွေဘဝရှင်သန်ရေးအတ္တပညာတွေမရရှိမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ
်။ And these are the children that really will help lift the Rohingya community out of poverty, but they can't if they're not
ဒီကလေးတွေကပဲ Rohingya လူမှုအတိုင်းဝိုင်းကြီးတစ်ခုလုံးကိုဆင်းရဲတွေကနေပြီးတော့လွတ်မြောက်အောင်အကူအညီပေးနိုင်မှာပါ။ဒါပေမဲ့သူတို့မှာမှန်ကန်တဲ့ပညာရေးမရဘူးဆိုရင်တော့သူတို့လည်းလုံနိုင်မှာမဟုတ်ပါဘူး
။အသက်15နှစ်နဲ့18နှစ်ကြားဒုက္ခသည်17ရာခိုင်နှုန်းသာစခန်းတွေမှာပညာသင်ကြားခွင့်ရှိတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာတော့အသက်18နှစ်အောက်ဒုက္ခသည်5သိန်းလောက်ရှိနေပြီးအဲ့ဒုက္ခသည်တွေရဲ့အခြေအနေကပိုပြီးတော့မျှော်လင့်ချက်မဲ့လာနေတယ်လို့လည်းဘန်နူဘတ်နဂါကပြောပါတယ
်။ We're dealing with a protracted crisis where children are losing hope. We're dealing with a crisis.
ကလေးတွေအတွက်မျှော်လင့်ချက်တွေမဲ့နေတဲ့ပြဿနာတွေနောက်စိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာတွေကျွန်တော်တို့ရင်ဆိုင်နေရပါတယ
်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှန်မပြုဝေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံဖို့သဘောတူထားပါတယ်ခင်ဗျာ
တော်ရရှင်များရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီကျမလည်းလင်းနေပြည့်ခန္ဓာကိုယ်တော်လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအစ်စ်တွေလည်းကြုံခဲ့ရပါတယ်။လင်းနေတာကာလအတွင်း NCA သဘောတူညီချက်ကနေဘာတွေအကျိုးပြည့်ထုံခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 3ရှင်းနဲ့999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒီကနေ့ကြာရတဲ့ Halloween ပွဲအကြောင်းကိုပြောပြပေးပါဦးမယ်။ဒီကနေ့အော်တိုဘာလ31ရက်နေ့ဟာ Halloween တစေကြီးများနေ့ဖြစ်ပြီးတော့ American ပြည်တော်စုကကလေးတွေဟာရက်ွက်တွေထဲမှာအိမ်တွေထဲကိုလှည့်လည်ပြီးတော့ကြာတော့ Trick or Treat ၆လှနာခံမလားမုံကျွေးမလားဆိုပြီးတော့သကြားလုံးတွေလိုက်ပြီးတော့တောင်းလေးရှိကြပါတယ်။တချို့ဒေသတွေမှာ Halloween စီတန်လှည့်လည်ပွဲတွေကျင်းပလေးရှိသလို Washington မြို့တော်နာက Alexandria မြို့နယ်မှာတော့ Whistle အမျိုးမျိုးနဲ့စီတန်လှည့်လည်ပွဲကိုဒီသတင်းပတ်အစောပိုင်းကစီစီကားကကျင်းပခဲ့ပါတယ်။ဒီပွဲကိုတွားရောက်ရိုက်ကူးထားတဲ့ Deborah Block ရဲ့သတင်းလွှာကိုကိုငိမ့်ချန်းကပြောပြပေးပါလိမ့်မယ်ရှင်
။ Virginia ပြည်နယ်ကအိမ်တွေဟာHalloween ပွဲတော်အတွက်အလှဆင်ထားကြတာဖြစ်ပြီးတော့ကြောက်စရာလူပြည့်ယုတ်ကြီးတွေတိတ်ကြောက်ဖို့မကောင်းတဲ့ရွှေဖြုံသီးယုတ်ကြီးတွေနဲ့တခြားပစ္စည်းတွေချိတ်ဆွဲထားပါတယ်။အော်တိုဘာလ31ရက်နေ့မတိုင်ခင်မှာတော့ဒီရက်ကွက်မှာ Halloween စီတန်းလှည့်လည်ပွဲကိုနှစ်စဉ်ကျင်းပလေရှိတာပါ။ Alexandria မြို့တော်ဝန်ဟောင်း Alison Simberberg ကပြိုင်ပွဲဝင်အိမ်မွေးတိရစ္ဆာန်တွေထဲကအကောင်းဆုံးဝတ်ဆောင်စုကိုဒိုင်သူကြီးလို့ဆုံးဖြတ်ပေးခဲ့တာပါ
Delray ရက်ွက်က Halloween စီတန်းလှည့်လည်ပွဲကိုကျမတို့အားလုံးနှစ်သက်ကြပါတယ်ခလေးအရွယ်ဆုံးကလည်းဝစ်ဆော်အမျိုးမျိုးဝတ်ထားကြတယ်လေနောက်ပြီးလူတွေပုံစံအမျိုးမျိုးထွင်ဝစ်လာတာကိုကြည့်ရတာလည်းသဘောကျပါ
တယ် I am all day seasoning
ကျွန်တော်ကတော့ Oval စားမုံဘူးပုံစံဝတ်ထားတာပါမေလန်းပြည်နယ် Bodyboard မြို့ကထုတ်တဲ့ပင်လယ်စာကိုဖြူတဲ့ American စားမျိုးပါကျွန်တော်မိသားစုကတော့ကြောက်ပုံပုံစံဝတ်ထားပါတယ်မိန်းမစပုံမှုပုံစံဝတ်ပါတယ်ကျွန်တော်ခွေးနဲ့နလသားအရွယ်သားကိုတော့ရသာရှိတဲ့ကြောက်ပုံပုံစံဝတ်ပေးထားပါလေ
plastic လေးတွေမျောနေတဲ့ပုံစံဝတ်ထားတဲ့လူအုပ်စုကတော့ထီးကလေးတွေကင်ထားကြပြီးကမ္ဘာသမုတ်တရားတွေကိုကာကွယ်ဖို့အတွက်သတင်းစကားပေးချင်တာပါ
It's very important ကျမတို့သမုတ်တရားတွေကိုဂရုစိုက်ဖို့အရင်ရည်ကြည့်ပြီးတော့ကျမတို့မလုပ်ရမလဲဆိုတာကျမတို့ကလေးတွေသဘောပေါက်ဖို့လိုပါတယ
်ပင်လယ်ဓားမြပုံဝတ်ထားတဲ့ဒီလူကြီးကတော့ငူရင်းဝတ်စုံတွေကိုသဘောကျတာပ
ါ It's not the sort of
အားလုံးကိုဆိုင်ကဝယ်လာတယ်ဆိုတာ American တွေလုပ်နေကြပုံစံတော့မဟုတ်ပါဘူးဒီမိသားစုတွေဆိုရင်ဝစ်စုံတွေရဖို့နိုင်ပေါင်းများစွာအကုန်ခံပြီးကိုယ်တိုင်ချုပ်လို့ဆေးချေထားကြတာပါ
ကြီးကန်းပုံစံဝစ်ဆင်ထားတဲ့ဒီအမျိုးသမီးဆိုရင်ငှက်ပုံစံပေါက်အောင်သူကိုယ်တိုင်ချုပ်လို့တက်ဆင်ထားတာပ
ါ coat hangers and a bicycle
အင်းကြီးချိတ်တွေစပိန်အုပ်ထုပ်တွေစာရွက်တွေပင်မောင်ဘောလုံးတွေခရစ်စမတ်အလှပြင်ပစ္စည်းတွေကိုသုံးထားတာပ
ါဒီပွဲကိုကြည့်သူတွေအတွက်လည်းရင်သက်ရှုမောရပါတယ်
This is just a wonderful
trick. အခုလိုမျိုးဒီလေးထုံးစံတွေကြောင့် Delray ရက်ွက်ကအရန်နေစင်စရာကောင်းပါတယ
်။အသက်14နှစ်အရွယ် မက်ကင်ဇီမက်စတာနဲ့သူ့ရဲ့မိသားစုဟာဒီနှစ်အတွက်ဗီဒီယိုဂိမ်းတွေကရုပ်ပုံစံတွေဝတ်ဆင်ပြီးတော့ပထမစုကိုရသွားပါတယ
်ကျမတို့ဒီစုကိုရဖို့၃နှစ်လောက်ကြိုးစားခဲ့တာကြောင့်အရန်ကိုစိတ်လှုပ်ရှားနေပါတယ
်ဒီ Wonder Woman ပုံစံဝတ်ဆင်ထားတဲ့ခွေးကလေးဟာလိမ္မာတဲ့ပုံစံထက်ပိုတာပ
ါဒီစူပါလူစွမ်းကောင်းတွေဟာလူစုတွေကိုဖမ်းထားတာပါကျွန်တော်တို့ Riddler, Joker, Poison Ivy နဲ့ Cat Woman လူစိုးတွေကို Batman, Robin နဲ့ Wonder Woman တို့ကဖမ်းထားတာပ
ါ Halloween ညရောက်ရင်တော့ Derry ရက်ကွက်ထဲမှာဒီတဲကဇက်ကောင်တချို့ဟာအိမ်တကာလှည့်ပြီး Trick or Treat ကြားလုံးလေးတွေလိုက်တောင်းနေမှာပါခင်ဗျာ
ကိုငင်းချမ်းပြပြသွားတဲ့ Halloween ပွဲဆင်နွှဲကြပုံကိုနားဆင်ကြကြရတာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေး။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
နောက်နှစ်နိုင်ကြမှာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့ကျမ်းမာရေးကန္တမြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစားတဲ့သတင်းပတ်ဆင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19.25.32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွှတ်တော်ရေးကော်မတီတွေကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတည်ဝင်အတည်ပြုနိုင်မှုအောက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တည်ဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်ဆရာမလို့ဘူးဆိုပြီးပြောနေတဲ့အောက်လွှတ်တော်မှလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့တတလော့စုံစမ်းနေတဲ့လုပ်ငန်းစဉ်ဟာပွင့်လင်းမြင်သာမှုမရှိသလိုညီညွတ်ညီမျှပါဝင်မရဘူးဆိုပြီးစန့်ကျင်နေကြတဲ့ Republican တွေကြားသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာသိသာသာတွေ့ရမယ်အလားအလာတွေလည်းရှိနေပါတယ်။အဲစစ်သွေးကြကောင်းဆောင်အပူပကအဲပကတွေကိုအမေရိကန်ထူတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တော့ကရိုက်ကူးထားတဲ့ဗီဒီယိုနဲ့တပ်ပုံတချို့ကိုအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်။ဝေဒင်ဒရုန်းယာဉ်သုံးပြီးအပေါ်စီးကနေညဘက်မှာရိုက်ထားတဲ့အဖြူမဲ့ဗီဒီယိုပုံ၅ခုကိုအဲပကတွေသိမ်းဆုံးခဲ့တဲ့အကြောင်းသမ္မတတော်နဲ့ထွန်းကကြေညာခဲ့ပြီး၃ရက်ကြာမနေ့တော့ကပဲထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ပထမတဲ့မစ်ဆိုင်တုံးအမျိုးအစားဖြစ်နိုင်တဲ့ဒုံးနှစင်းကိုမြောက်ကိုရီးယားကရှစ်ဘက်ကမ်းလွန်ပင်လယ်ပြင်နဲ့ပစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဒီဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနှစ်တည်းစမ်းသပ်ပစ်လွတ်တာ12ချိန်ရှိသွားပါပြီ။ပြန်ချနေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းမှုမြောက်ကိုရီးယားကပြားပေးပြောဆိုနေချိန်မှာပဲစမ်းသပ်မှုတွေကိုဇက်တိုက်ဆိုသလိုလှုပ်လာခဲ့တာပါ။ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်တွေကရဟိမ်ယာကံမြူနာမှာခီးတဲ့မြေထားတဲ့စင်းပေါ်မှာပောက်ကွဲမိလာမှုဖြစ်ခဲ့ပြီးလူ84ယောက်ထက်မနည်းသေဆုံးသွားပါတယ်။ကရာချီမြို့ကနေရော်ဝါပန်နီမြို့ကိုမြေထားသွားနေစဉ်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကအတိအပြုပြောဆိုခဲ့ကြပါတယ်
။အော်တိုဘာလ31ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။အခုညနေစီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။အခုတန်လွင်နေတဲ့ရေဒီယိုစီစဉ် PP ချင်း Etelset 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington,